ရခိုင်ပြည်နယ်ရဲနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းရေးကော်မရှင်ဟာပထမဆုံးအဖြစ်ဒီကနေ့မောင်တော်မြို့နယ်ကိုသွားရောက်လေ့လာခဲ့ပါတယ်။ဒီခရီးစဉ်မှာကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းရိုဆာရီယိုမန်နလိုနဲ့အဖွဲ့ဝင်3ဦးအပြင်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေ၊နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေလိုက်ပါသွားခဲ့ပါတယ်။ဒီနေ့ခီးစဉ်အတွင်းစုံစမ်းရေးကော်မရှင်ဟာရဲဘော်ကြကြေးရွာကနေဘင်္ဂလားဒေ့ရှ်ကိုပြန်ပေးဆွဲခံခဲ့ရတဲ့ဟိန္ဒူမျိုးသမီးတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီနေ့တွေ့ဆုံရမှာပါဝင်ခဲ့တဲ့ဟိန္ဒူဘာသာဝင်ဦးမောင်လာကကော်မရှင်ကမေးမြန်းတာတွေကိုပြန်လည်ဖြေကြားခဲ့တဲ့အကြောင်းတွေကိုအခုလိုပြောပြပါရစေ
။သူတို့လာမေးတာကဟိုလိုဟာမှာကျွန်တော်တို့ဒီဟိန္ဒူအမျိုးသမီးဆရာခမွန်ဖိတ်ကမျိုးသမီးတွေလေသူတို့ဒီဖြည့်စီမှာเออแล้วสิอภิษานี่บังกลาเทศก็ขอว่าครูอยากจะเรียนด้วยกันสไตล์ดีมากครูก็นี่โนภาษาปูเปียวอยู่นี่โนก็ไม่แตกกูนี่โนภาษาปูเปียวล่ะนี่โนอารู้อยู่มั้ยเออโนเปียวลูกครูอ่ะเอ๊ะโลบิโลบิจนจินะเดจนก็ไม่แตกบานะสูมาเอลูกเปียวมีมาครูอยู่ตัวเลยครูก็เอ๊ะมาตะนี้ทาเลยตูตะนี้ทาดีมากดีกันนี่သူကဘင်္ဂလားဒေ့ဂိုယူသွားတဲ့အခါဒီကန်ကူမီမောကြားတယ်။ကြားပြီးမှသူတို့ကဘင်္ဂလားဒေ့ကအကူအညီတောင်းပြီးတော့အဲ့ဒီအမျိုးသမီးတွေကိုကလလာထေကနီဟိန္ဒူလက်ထေကိုခေါ်ရတယ်။ခေါ်ပြီးရှေ့ချင်းမီမောကသူတို့ကိုပိုက်ချံပေးပြီးမှအဲ့ဒီကလေလူမိန်ငါပြီးမှအဲ့ဒီကအလူမျိုးတွေကိုခေါ်ပြီးမှတခါတည်းဒီဆက်ကိုအစိုးရကူညီနဲ့ဒီဆက်ကိုပြောင်းတယ်ဒီမောင်တော်မထားရင်လည်းသူတို့စိတ်ချလို့မရတာနဲ့ဟိုမှာဒီမှာဒီဟာမှာထားရတာအဲ့ဒါဒီကိုမေးတာပါလေသူတို့ကဘယ်လိုလိုက်ဆက်လဲပါညာအဲ့ဒါမေးတယ်သူတို့ကိုတော့ထဲမှာနိုင်ရပညာထားပြီးမှသူတို့ကိုလိုက်ဆက်ဆဲအဲ့ဒါကိုအဲ့ဒါကိုလည်းသူတို့ချင်းချင်းလည်းပြောပြပါပါလေ
ဟိန္ဒူဘာသာဝင်တူဖြစ်တဲ့ဦးမောင်လှပြောသွားတာပါရှင်ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းရေးကော်မရှင်ဟာဒီနေ့မောင်တော်မြို့နယ်ခီးစဉ်အတွင်းငခုရ၊ဂိုင်းကြီး၊ရွှေစား၊ပန်းတော်ပြင်ကျေးရွာတွေကိုသွားရောက်မှာဖြစ်ပါတယ်။ပန်းတော်ပြင်မွတ်စလင်ကျေးရွာကဦးအန်နဝါကကော်မရှင်နဲ့တွေ့ဆုံဖို့ဒီနေ့သူတို့ပြင်ဆင်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ပြောပါတယ်
။ကျွန်တော်ပန်းတော်ပြင်လာပြီးတော့လာမယ်ဆိုပြီးတော့မှကျွန်တော်အစီအစဉ်တက်ရတာ။ကျွန်တော်ပန်းတော်ပြင်ရဲ့အစီအစဉ်ကျတော့ကျွန်တော်ကလောလောဆယ်ဒီမှာပြင်ဆင်ထားတာရရအနိရတော်မလာဘူးစီယောသားရမအခက်ကပါရှိတဲ့သူရောနေပြီးတော့ပြင်ပြဟိုလိုဒီမှာ
ဂိုင်းကြီးမျိုးတိုင်းရင်းသားကြီးရွာကဥမောင်တန်းချိုကလည်းသူတို့မျိုးတိုင်းရင်းသားတွေအနေနဲ့ကော်မရှင်နဲ့တွေ့ဖို့ကနေဦးစီစဉ်ထားခဲ့ပေမဲ့ဒီနေ့တွေ့ခွင့်မရခဲ့ဘူးလို့ပြောပါတယ
်ဒီဘက်စီစဉ်ရှိတယ်ကျွန်တော်တို့ဒီမှာအခက်နာပြီးပြင်ပြီးတော့လူတွေစုပြီးတော့စောင့်နေကြတာသူတွေကမလာဖြစ်ဘူးတဲ့သူတွေကဒီမှာမျိုးတိုင်းရင်းသားတွေစုမုံနဲ့ပတ်သက်ပြီးတော့သူတွေကမြင့်နေတဲ့အဲ့တော့ကျွန်တော်တို့ကနေပြီးတော့ဖြေဖို့အဆင်ပြေလုပ်ထားကြရအောင်မနေ့ကအော်ဂေါ်ရပင်းရနေမှာအဖက်ခံရတဲ့ရှေ့ကလူရှေ့အောင်အဲ့ဒီအကြောင်းကိုမြင်နေဆိုတော့အဲ့ဒီအကြောင်းကိုဖြေရမှာပေါ့
လွတ်လပ်သောစုံစမ်းရေးကော်မရှင်ဟာရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်ဩဂုတ်လအစအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်လူခွင့်ရေးချိုးဖောက်ကြောင်းဆွဆဲချက်တွေနဲ့ဆက်နွယ်နေတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်မှနိုင်ငံခြားသားတွေပါဝင်လာတဲ့အတွက်ကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးမှုတွေမှာဘလောက်ထိဗက်မလိုက်ပဲဆောင်ရွက်နိုင်မလဲဆိုတဲ့ဝေဖန်တဲ့တွေလည်းထွက်ပေါ်ခဲ့ပါတယ်ဟိန္ဒူဘာသာဝင်ဦးမောင်လာက
ဒီကုချုံရဲ့ကော်မရှင်ကလေစုံစမ်းပြီးမှအဲ့မှာသွားပြီးတော့သူတို့ကလေဘယ်လိုလုပ်အပြည့်ဆဲမှာတော့အတိအကျမသိရပါအဲ့မှာအပြည့်ထောက်မှသိရမှာမယုံတယုံလဲလို့ဟာသူတို့ကလေအဲ့လိုအပြည့်မန်ကိုထောက်မှလားဒီလောက်စိတ်သွားတာကိုတခါမှအပြည့်အမှန်ကိုမတော့ပါဘူးဒီမှာကျွန်တော်ဒီဟိန္ဒူအမျိုးသားဒီအမျိုးသမီးတွေကိုအခုဆက်ပြေးဒီမှာရွာလုံးပြတ်ဆက်သွားတာကိုအဲ့ဒီလူတွေကအခုလုံးဒီဘင်္ဂလားဒေ့ရှ်မှာရှိရတယ်သူတို့ဒီတယောက်ကမှဖမ်းလို့စီးရပါညာတခုလုံးမကြရပါကျွန်တော်သူတို့ကိုလုံးဝယုံဖို့လို့မရှိပါ
ရခိုင်ပြည်နယ်ဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဥက္ကဋ္ဌရိုဆာရီယိုမနလိုကသူတို့အဖွဲ့ဟာလွတ်လပ်စွာဗက်လိုက်မှုကင်းစွာနဲ့မျှတစွာဆောင်ရွက်မယ်လို့ပြီးခဲ့တဲ့သတင်းပတ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါရယ်မြို့တိုင်းသားတူဖြစ်တဲ့ဦးမောင်တန်းချိုကကော်မရှင်အနေနဲ့ဒီရခိုင်ပြည်နယ်အတွင်းကအဖြစ်မှန်တွေကိုအမှန်တိုင်းဖော်ထုတ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပါရယ်ကျွန်
တော်တို့အနေနဲ့ဆိုလို့ရှိရင်မျှော်လင့်နေပါတယ် အဖြစ်နဲ့ကိုပေါ်ထုံးနေဖို့ကျွန်တော်တို့ကအခုရှင်မှာဆိုလို့ရှိရင်တကယ်ကိုအကြီးကြီးတဲ့အချိန်ရောက်နေပြီလို့ကျွန်တော်တို့မှမျှော်လင့်ပါတယ်ဒီမှန်တွေကိုတိတိကျကျပြီးဖို့အတွက
်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပခါတွေနဲ့ပတ်သက်ပြီးစုံစမ်းဖို့အတွက်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးမောင်တော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမောင်ဦးရဲ့အမြင်ကိုလည်းမေးကြည့်ပါတယ
်သူတို့ဒီလုံရဲ့ပုံမှာကကျွန်တော်ဘာမှမပြောသေးဘူးလေအံတို့ပဲခဲ့နေတယ်အဲ့ဒါကြောင့်မို့သူတို့ကပြင်နေကြတယ်စက်တော်စရီရတော့သူတို့ကဘာတွေဘလို့ငယ်ငယ်လုပ်တယ်ဘာတွေလုပ်တယ်ဆိုတော့မသိရသေးဘူးလေသူတို့လုပ်ငန်းလုပ်တဲ့အပေါ်မှာသိရမှကျွန်တော်သုံးသပ်လို့ရမှာညလုံးချင်းကတော့ကျွန်တော်တို့ကတော့မှန်မှန်ကန်ကန်ပေါ့မှန်မှန်ကန်ကန်ကောင်းအောင်မှလုပ်ကြည့်ချင်ပါတယ်သူတို့လည်းဒီမှာတစ်မျိုးဟိုမှာတစ်မျိုးမသိစီချင်ပါဘူ
းစုံစမ်းရေးကော်မရှင်အဖွဲ့ဟာဒီနေ့ညနေပိုင်းမှာရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုနဲ့စစ်တွေလက်စိတ်မှာတည်ထောင်တွေ့ဆုံခဲ့တယ်လို့လည်းသိရပါတယ်ကော်မရှင်အဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခဲ့ပါတယ်အလားတူပဲတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံခဲ့ပြီးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ကြောင်းလည်းသိရပါတယ်ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်